ရှမ်းပြည်နယ်တောင်ပိုင်း RCSSSA ထိန်းချုပ်နယ်မြေထဲကိုမြန်မာအစိုးရတပ်ဝင်ရောက်လာတဲ့အတွက်ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားပြီးအစိုးရတပ်ဖက်ကစစ်တုံးရဟတ်ရင်တုံးပြီးတော့ပစ်ခတ်မှုတွေပါရှိနေတယ်လို့ RCSSSA တောင်ပိုင်းတပ်ကပြောပါတယ်အပြစ်ရစာချုပ်ချုပ်နိုင်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှစ်ဖက်ကြိုးစားနေချိန်မှာအခုရက်ပိုင်းတွင်မှာပဲရှမ်းပြည်ဖက်အပါအဝင်တိုင်းရင်းသားဒေသတွေမှာစစ်ရေးတင်းမာမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုမဆုမုံကတင်ပြပေးထားပါရရှင
်ဟုတ်ကဲ့ပါဒီကနေ့စက်တင်ဘာလ16ရက်နေ့ဗုဒ္ဓဖူးနေ့မနက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်ပြည်လဲထူထောင်ရေးအဖွဲ့ RCSSSA တောင်ပိုင်းတပ်တွေထိန်းချုပ်နေမြေတွေကိုမြမအစိုးရတပ်ဖက်ကနေပြီးတော့ပြည်ထောင်စုအဆင့်သဘောတူညီချက်အတိုင်းနေမြေတွင်းလှုပ်ရှားသွားလာမှုကိုကြိုတင်သတင်းပေးပို့ရမှာကိုအကြောင်းမကြားဘဲနဲ့မြမတပ်ဖက်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲပြင်းထန်ခဲ့ပါတယ်မြန်မာစစ်တပ်က73ရဟတ်ရင်တွေနဲ့ပါ၄ချောင်းကနေတိုက်ခိုက်ခဲ့တယ်လို့ RCSSSA တောင်ပိုင်းအဖွဲ့တောင်ကြီးမြို့ကဆက်ဆက်ရေးယုံပြန်ကြားရေးတာဝန်ခံဦးဆိုင်ကျော်ကပြောပါတယ
်။ဒီစစ်တပ်ကကျွန်တော်ကအဲ၆နိုင်ခွဲတက်နေခုနကခွဲကြည့်တော့ခုနကရင်းပြတ်ကြတယ်။ကျွန်တော်အပြည့်အဖွဲ့ကခုနကရဲ့အကျော်ချိန်မှန်ပေါ့နော်။အဲကြောင့်ကောင်းကြည့်ရဆိုတော့ကြွားနာမှာရှိနေတယ်ကျွန်တော်တို့ကြွားပြီးမှရှိနေတာပေါ့ဆိုရတော့တက်တာသူကကျွန်တော်တို့စစ်ဆန်ကြီးရုံးကိုအကြောင်းမစားတဲ့နဲ့သူကတော်လို့ခါပါတော့ဖက်နဲ့ကြားပြပြီးတက်တယ်ဆက်လက်ကြည့်တာပေါ့တက်တာကသူစစ်ကြီးကြီးကိုဆူဆူလေးနဲ့အဲ့တော့ကျွန်တော်ကကိုဒီကတာဟာလေးပြီးတော့အခန်းကြီးလေးကြီးနဲ့ဟောတက်နေပြီးတော့နော်အဲ့တော့သုံးရပေါ့တက်တော့ဖြစ်တဲ့နေရာကိုရှိခဏပဲရ
မြမအစိုးရနဲ့ RCSSSA အဖွဲ့တို့ကြားပြည်ထောင်စုအစ်စ်လက်မှတ်ရေးထိုးထားပြီးသားဖြစ်လို့အခုလိုနယ်မြေတွင်းမှာတက်လှုပ်ရှားမှုတွေကိုနှစ်ဖက်အပြန်အလှန်အကြောင်းကြားရမယ်ဆိုတဲ့ကတိရှိခဲ့ပါလျက်ကတိမတီးပဲအခုလိုအကြောင်းမကြားဘဲဝင်လာလို့တိုက်ပွဲတွေဖြစ်တာလို့ RCSSSA ဘက်ကပြောပါတယ်တနိုင်ငံလုံးတိုင်းတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကြားအပြည့်ခက်ရဲစေးရေးစာချုပ်ထုတ်ဆိုပြီးတော့ညီညာရေးဖော်ဆောင်နိုင်အောင်လှုပ်ဆောင်နေချိန်မှာပဲအခုလိုမျိုးရှမ်းပြည်နယ်အတွင်းတိုက်ခိုက်မှုတွေအပြင်တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေဖြစ်ပွားနေတဲ့အပေါ်မှာညီညာရေးဖော်ဆောင်ရေးဦးဆောင်လှုပ်ရှားနေသူတူဖြစ်တဲ့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ပါတယ
်ဒီ NCA လက်မှတ်ထိုးဖို့အဖွဲ့အားလုံးလိုလိုကသဘောတူလာတယ်နောက်ပြီးတော့အစိုးရဘက်ကလည်းပြရပေးလာတယ်နိုင်ငံတကာရောပြည်တွင်းရလူထုကလည်းတောင်းဆိုလာတာအဲ့ဒီအပေါ်မှာစစ်တပ်ကလက်မထိုးဖို့အဆင်တင်မရှိချင်မှရှိမဲ့သဘောရှိတယ်ဒါကြောင့်တမတော်ဘက်ကလက်မထိုးဖို့ဆွေးနွေးညှိနှိုင်းပြီးတော့အကောင့်ထဲပေါ်နေတဲ့အချိန်မှာအဲ့ဒီလိုစစ်ရေးဆိုင်ရာမပြေလည်မှုတွေပြဿနာတွေထုတ်လုပ်ပြီးတော့လက်မထိုးပွဲမှာကြံခဲ့အောင်ပေါ့တမင်တကာကြံခဲ့အောင်ဟိုထောင်ကျောက်ဆင်းနေသလားလို့တော့ကျွန်တော်ကစိတ်ပူမိလားအဲဒါဆိုရင်လက်မထိုးပြီးရင်လည်းပဲဒီလိုပဲလုပ်မလားလက်နဲ့ဖြုတ်မလားဆိုတဲ့အမြင်လေးရှိနေတော့မယုံမကြည်ဖြစ်တဲ့အခါမှာအဖွဲ့အစည်းတွေကလက်မမထိုးကြတော့ဘူးဆိုရင်ဒါတမတော်ကလူကျင်တဲ့ထောင်ကျောက်ထဲဝင်သွားနိုင်တယ်ပေါ့လက်မထိုးတဲ့စာချုပ်ကိုအပြည့်စကြကြည့်ရင်တမတော်ဘက်ကလိုက်နာဖို့လှုပ်ဖို့အပိတ်များတယ်ကာကွယ်ဦးစီးချုပ်ကလက်မထိုးပေးခဲ့မယ်ဆိုရင်သမထိုးပြီးနောက်ပိုင်းမှာဒီလိုအပြုံမျိုးကလှုပ်လို့မလွယ်တော့ဘူးတော်ခက်ခဲမှာဒါကြောင့်စာချုပ်မှာအာလက်မထိုးဖို့ကလည်းမဖြစ်မနေကာချုပ်ကိုယ်တိုင်ထိုးရတော့မယ်ဆိုတော့ဒါကြောင့်လက်မမထိုးခင်မှာစကားအပြင်းဖြစ်စေပေါ့လေသတင်းအပြင်းဖြစ်စေလက်တွေ့အပြင်းဖြစ်စေဒီလိုချင်းချောက်မှုတွေပြုတ်လုံနေတဲ့ဟာကမဖြစ်မနေစာချုပ်ချိုးရမယ်ဆိုရင်စာချုပ်မှာတချို့ကြံခဲ့အောင်ကြောက်ပြီးတော့ကြံခဲ့အောင်လုပ်နေသလားလို့ဗျာအဲ့ဒါလို့စဉ်းစားရတာပေါ့
ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့စနေနေ့တုန်းကလည်းရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်လွိုင်းလင်းမြို့နယ်တဲ့နောင်လိုင်းကျေးရွာအုပ်စုကနောင်ပါတက်ဖုန်ကြီးကျောင်းမှာဆွရင်ချက်ပြုတ်နေကြတဲ့ဒေသခံတိုင်းရင်းသားတွေအလုလုနေတဲ့နေရာကိုမြမတက်ဖက်ကလက်နက်တွေနဲ့ပစ်လို့ဒေသခံရွာသားတဦးသေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ကြပြီးတော့အခုချိန်ထိထိရောက်တဲ့ကူညီဆောင်ရှောက်မှုတွေမရသေးဘဲကျေးရွာသားတွေဟာအသက်အန္တရာယ်ဆွရင်ရလို့ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်လို့ RCSS ဘက်ကပြောပါတယ်ရှင်